ော်ဗိုမျော်လင့်တော်တတ္တမနှင့်အတင်းတော်ရဲ့ရေဒီယိုအစီအစဉ်ဖြစ်တယ် AWR မျော်လင့်ခြင်းအတန်လွင့်အစီအစဉ်ကိုစတင်တန်လွင့်မှာဖြစ်ပါတယ်ရှင
်တော်ဒရှင်များခင်ဗျာမျော်လင့်ခြင်းအတန်မြန်မာဓမ္မရေဒီယိုအစီအစဉ်ကိုနာနဲ့6နာရီမိနစ်30မှ8နာရီအထိ25မီတာကီလိုဟတ်11925ညာပိုင်း9နာရီမှ9နာရီမိနစ်30အထိ25မီတာကီလိုဟတ်11853ညာကနေနိုင်စင်အတန်လွင့်ပေးနေပါတယ်ခင်ဗျာ
ဒေါက်တာရှင်များရှင်ဒီကနေ့ထုတ်လွှင့်တင်ဆက်ပေးမယ့်အစီအစဉ်တွေကတော့ကျမ်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်တရားဒေသနာတော်အစီအစဉ်အထွေထွေဘုဒ္ဓအစီအစဉ်တို့ဖြစ်ပါတယ်ရှင်တော်ဒရှင်များရှင်အာရောချံပရမလာဘန်ကျမ်းမာခြင်းသည်လူသားတိုင်းအတွက်အထူးအရေးဖြစ်ပါတယ်။ဒါကြောင့်ကိုရောစိတ်ပါကျမ်းမာရှင်လန်းစီဖို့ကျမ်းမာခြင်းတွင်ကောင်းကိုတင်ဆက်ပေးလိုက်ပါတယ်ရှင်။ဘဝရဲ့တောတောင်ရေမြေတွေစိတ်အားလုံးနဲ့ making about မြေကြီးရဲ့ be some mood day ။ညိုလေးချင်းတန်တော်ဒရှင်များရှင်အံပွဲဆေးပင်များနဲ့ကုသခြင်းအစည်းအဝေးမှာဆေးစွန့်ထက်တဲ့သဘာဝဆေးပင်ဆေးပင်များနဲ့ကုသနိုင်တဲ့နည်းလမ်းများကိုတင်ပြပေးသွားမှာဖြစ်ပါတယ်ရှင်။ဒီနေ့မှာတော့ရှောက်ပင်ရဲ့ဆေးဘက်ဝင်အသုံးပြုပုံအကြောင်းကိုဖော်ပြပေးသွားမှာဖြစ်ပါတယ်။သောတာရှင်များရှင်ရှောက်ပင်ရဲ့ဆေးဘက်ဝင်တဲ့အစိတ်အပိုင်းတွေကတော့အသီးအရွက်အခောက်တွေပဲဖြစ်ပါတယ်။ရှောက်ပင်ရဲ့ဆေးဘက်ဝင်အာနိသင်တွေကတွေးထဲမှာပါဝင်တဲ့အက်စစ်ကိုညင်ညွတ်မြတ်တာစေတဲ့အာနိသင်ရှိပါတယ်။တွေးကိုတန့်စင်စေပြီးရှောက်သီးကလူတိုင်းနဲ့တည်ပါတယ်။ကျန်းမာရေးကိုကောင်းမွန်စေပြီးယောဂများစွာကိုလည်းရောက်ကင်းစေပါတယ်။သောတာရှင်များရှင်ရှောက်သီးကလေယောဂကိုနိုင်ပြီးအစာအိမ်ကိုအားကောင်းစေပါတယ်။ခေါင်းကိုက်တာကိုတက်တာစေုံသာမကမူးဝေတာမူးမော်တာတွေကိုလည်းတက်တာစေပါတယ်။အထူးသဖြင့်အစစ်အမြစ်ကြိုက်ခဲတဲ့ယောဂါကိုအံ့ဩဖွယ်ကောင်းတဲ့အထိပျောက်ကင်းစေပါတယ်။ရှောက်သီးကဝမ်းလျှောယောဂါကိုလည်းအထူးပျောက်ကင်းစေပါတယ်။ရှောက်သီးသုံးချံခန့်ကိုတခြားနှစွန်းရင်နှင့်အသင်တင်ထည့်ပြီးမိနစ်အနည်းငယ်မှွေပေးပါ။အဲ့ဒီနောက်အရေးပူပူနွေးနွေးကိုနာယီဝက်တစ်ချိန်တောက်ပေးပါ။သုံးချိန်စတိုက်တောက်ပေးပါ။ဒီလိုတောက်သုံးပေးမယ်ဆိုရင်ဝမ်းလျှောယောဂါပျောက်ကင်းသွားပါလိမ့်မယ်။နောက်ထပ်မသားပွဲရာစင်းနီလေးကတော့ရှောက်သီးတလုံးကိုရေနွေးအိုးထဲမှာထည့်ပြီးရှောက်သီးနူးသွားတဲ့အထိကြိုလိုက်ပါရရှိတဲ့အရေးကိုပြားရည်တစုံနဲ့ရောပြီးစားသုံးပြီးချောင်းဆူရာကိုတတပြောက်ပြင်းစေပါတယ်ပါဇက်နာရာတပုံးနာတဲ့ယောဂါတွေကိုရှောက်ရည်နဲ့ပလုတ်ချင်းပေးရင်တတစေသလိုသွားကပ်ယောဂါတွေအတွက်လည်းအကောင်းဆုံးစေတလေဖြစ်ပါတယ်ကျွတ်တို့ရင်ရှောက်ရည်တစုံကိုတခြားတစုံနဲ့ရောပြီးတော့ဖြည်းဖြည်းတောက်ပေးပါဒီအခါကျွတ်ထိုးတဲ့ယောဂါပျောက်ကင်းသွားပါလိမ့်မယ်သောတာရှင်များရှင်သောတာရှင်တို့အနေနဲ့လဲဖော်ပြပြီးခဲ့တဲ့ရှောက်သီးနဲ့ကုသလို့ရရှိနိုင်တဲ့စေနီလေးတွေကိုအသုံးပြုခြင်းဖြင့်ယောဂါပြအပေါင်းမှကင်းဝေးကြပါစေသောတာရှင်များအားလုံးကျမ်းမာသူကအပြားပြားနဲ့ပြည့်စုံကြပါစေလို့ဆုတောင်းပေးလိုက်ရပါတယ်Shop we night and they but want you my
Somebody out there kid to go shop lanje betting keys on the land jamadire aim janlan aya ya ha anada anisa thousand mane bu me go ngwe lo tuna jin ne phyaw kwe twa ma achi ne go ne wen bi mo chung de ne ta cha ma pyaung le bu la Baby, that could be the DM. He did it. No, you can't look, do it. Lord, I can look in the penny. Jabby lay. Judy, my darling, that's it. day to say you like a hand.
One goes on a
ရတမဆရာဦးတိမောင်ဆဲမဟောကြားဝင်ငါပေးมาဖြစ်ပါတယ်ရှင်။나တော်တာစီရင်ခွန်အာယူ
ချစ်တော်ညီကောင်မတော်မပေါင်းတို့မင်္ဂလာပေါင်းနေပြေဝဆောင်နေကြပါစေ။ဒီနေ့မင်္ဂလာနေ့တက်မှာချစ်တော်မိတ်ဆွေများအားလုံးစိတ်ကြမ်းပါခြင်းကိုယ်ချမ်းသာခြင်းဖြစ်ဖြစ်နဲ့ပြေဝဆောင်လင်ကြပါစေလို့ဆုတောင်းဆန္ဒပြုလိုက်ပါတယ်။ချစ်တော်မိတ်ဆွေတို့ဒီနေ့ဆက်လက်ပြီးတော့ပေးသွားခြင်းတဲ့သတင်းစကားကတော့တရားစီရင်ခြင်းရဲ့အဆုံးတရားစီရင်ခြင်းရဲ့အဆုံးဆိုတဲ့သတင်းစကားကိုပေးသွားမှာဖြစ်ပါတယ်။တရားစီရင်ခြင်းပြီးသွားတဲ့ခါမှာလို့ရှိရင်ဘုရားသခင်ရဲ့အစီအစဉ်ကဘာတွေဖြစ်မလဲဆိုတာကိုကျွန်တော်ဆက်လက်ပြီးတော့လေ့လာကြပါစို့။သခင်ယေရှုထံမှာကျွန်တော်တို့ရဲ့စက္ကပ်အနံ့ခြင်းကိုဆက်လက်ထိန်းသိမ်းဖို့လိုအပ်ပါတယ်။ခြေတော်မိတ်ဆွေ။ဘာကြောင့်လဲဆိုတော့တရားရုံးမှာစင့်ကြောခြင်းခံရဖို့ဒါဟာလို့ရှိရင်ကျွန်တော်တို့အတွက်ဖြစ်နိုင်တဲ့တခုတည်းသောပြင်ဆင်မှုပဲဖြစ်ပါတယ်။ဗျာဒိတ်ကျမ်းခိုင်းတဲ့စက္ကပ်အငယ်7မှာလို့ရှိရင်မတရားသောသူသည်မတရားသဖြင့်ပြုစေဦး။တန်ရှင်းသောသူသည်တန်ရှင်းစေဦးတဲ့။အဲ့ဒီချိန်မှာပဲဖရာသခင်ကလူတွေကိုကြာမြင့်စွာလက်ကမ်းထားခဲ့တဲ့ကရုဏာနဲ့အပြည့်လွတ်ခြင်းတရားကိုပြန်ရုပ်သိမ်းသွားပါလိမ့်မယ်။လူသားရဲ့ဘာသာတကားမှာလို့ရှိရင်ဝမ်းနဲ့စရာအကောင်းဆုံးစကားကတော့ကယ်တင်ခြင်းကိုညှင်းပယ်ခဲ့တဲ့လူသခင်ယေရှုခရစ်တော်ကိုသခင်ရဲ့ရှင်နေအဖြစ်လက်မခံခဲ့တဲ့သူတွေရဲ့စကားတွေပဲဖြစ်ပါလိမ့်မယ်။ယေရမိနာဂတိကျမ်းခန်း၈ငယ်၂၀မှာသူတို့ကအသေးနိုင်ရင်တန်းရာကာလလွန်ပြီနှွေကာလကုန်ပြီငါတို့ဒီကဲတင်ခြင်းတို့မရောက်ကြလို့ပြောကြလိမ့်မယ်အဲ့ဒီနောက်ပိုင်းမှာချစ်တော်မိတ်ဆွေသခင်ယေရှုကြွလာပါလိမ့်မယ်ဗျာဒိတ်ကျမ်းခိုင်း20နှစ်ငယ်7နှစ်မှာဆိုရှင်ငါသည်အလင်းမြန်လာပြီငါသည်အကျိုးပြစ်ကိုဆောင်ရဲသည်ဖြစ်၍သူအသေးသေးတို့အားမိမိတို့ကျင့်သည့်အတိုင်းဆက်ပေးမည်တဲ့ချစ်တော်မိတ်ဆွေတရားစီရင်ခြင်းနဲ့မှာသခင်ယေရှုဟာတို့ရှင်သင်ရဲ့ရှင်နေဖြစ်ဖို့ရန်အတွက်ညှော်လင့်နေပါတယ်။ကရဏီဘုံကုန်းပေါ်ကသူ့ရဲ့ပေးဆက်ခြင်းကိုသင်လက်ခံဖို့ရန်အတွက်သူအလိုရှိပါတယ်။သင်ရဲ့အပြစ်ကိုဖုံးကွယ်ပေးနိုင်ဖို့ရန်အတွက်သင်ရဲ့ဝင်ချခြင်းကိုသူအလိုရှိပါတယ်ချစ်တော်မိတ်ဆွေ။ဒါကြောင့်သင်ရဲ့နာမည်ကိုအသက်စာဆောင်စည်းရင်းထဲမှာတို့ရှင် ရေးထားခြင်းခံခဲ့ရတာကိုသူအလိုရှိပါတယ်။ဒါကြောင့်ရှင်ဟောင်းကတို့ရှင်ရင်တော့တန်ရှင်းတဲ့မြို့တော်တဲကိုဝင်မဲ့သူနဲ့မဝင်မဲ့သူအကြောင်းအရာကိုဒီလိုရေးသားခဲ့ပါတယ်။ဗျာဒိတ်ကျမ်းခန်း21အငယ်29မှာလို့ရှင်ညင်ညို့သောအရာဆက်ဆုပ်ဖွယ်သောအရာသစ္စာပြတ်သောအရာတစုံတစ်ခုမျှမဝင်ရတဲ့။သူတငယ်ဤအသက်စာဆောင်၌ဆံယုံဝင်သောသူတို့သာလျှင်ဝင်ရ၏တဲ့။သင်ရဲ့အသက်တာကိုသခင်ယေရှုအတွက်ယခုဖွင့်ပေးခြင်းပါသလား။တို့ရဲ့နိုင်ငံတော်မှာတို့ရှိရင်ဝင်နိုင်ဖို့ရန်အတွက်အတားဆီဖြစ်စေမယ့်အရာအလုံးကိုသင်ရဲ့အသက်တာတည်းကနေမှထုတ်ဖို့ရန်အတွက်သင်လိုအပ်ပါသလားတရားစီရင်တဲ့ခါမှာကျွန်တို့ရဲ့ပတ်သက်တဲ့အကြောင်းအရာအလုံးကိုဖခင်သခင်ကလို့ရှိရင်ဖော်ပြပေးလိမ့်မယ်အရာအလုံးကိုစကြဝဠာတစ်ခုလုံးရဲ့ရှေ့မှာဆိုရှင်ဖွင့်ပြပါလိမ့်မယ်ကျွန်တို့ရဲ့အပြစ်အလုံးကိုမှတန်းတင်ထားပါတယ်ချစ်တော်မိတ်ဆွေဒါကြောင့်သင်ရဲ့အပြစ်ကိုသခင်ခရစ်တော်ရဲ့အသွေးတော်အားဖြင့်ဖုံးပေးဖို့ရသင်လိုရှိပါသလားဒီယောက်ျားဒီမိန်းမငါနဲ့ဆိုင်တယ်သူတို့ရဲ့အပြစ်ကိုငါလွတ်ပြီသူတို့ရဲ့အကျွေးကိုငါချေလိုက်ပြီသူတို့ရဲ့အပြစ်ကိုငါရဲ့အသွေးတော်နဲ့ဖုံးလိုက်ပြီမှတ်တမ်းကနေထာဝရဖျက်ပယ်လိုက်ပါလို့သခင်ယေရှုကဆိုရှင်ထပြောတာကိုသင်လိုရှိပါသလားအဲ့တော့ချစ်တော်မိတ်ဆွေသခင်ယေရှုဟာဆိုရှင်ကောင်းခင်ယာသပလင်ပေါ်မှာဆိုရှင်ရပ်နေပါတယ်ယခုချက်ချင်းပဲသူ့စီကိုတင်လာမယ်လားသင်စိတ်ကိုဆုံးဖြတ်ပါသင်ရဲ့အသက်တာတစ်ခုလုံးကိုသူအားပေးမလားကျွန်တော်အခုဆူတောင်းတဲ့ခါမှာဆိုရှင်ဟုတ်ကဲ့သခင်အကျွန်ုပ်ရဲ့အသက်တာကိုယူပါအကျွန်ုပ်ဟာဆိုရှင်ကိုရောရဲ့ပိုင်ဆိုင်မှုဖြစ်ချင်တယ်လို့စက္ကန့်အံ့နိုင်လိုက်ပါမိတ်ဆွေချစ်တော်မိတ်ဆွေအားလုံးပေါ်ဘုရားသခင်ကောင်းချီးမင်္ဂလာတောင်းချပေးပါစေခိတ္တခဏဆုတောင်းကြပါစို့အတကောင်းငယ်ပေါ်၌တိချုံထရရှင်ဖာဗျာကိုရှင်ဖျားသည်ဤလောကကဘာကုံဆုံးခံရောက်ခါနီးတဲ့အတွက်ကြောင့်သာမတို့ရဲ့တက်တာတစ်ခုလုံးကဘာသူကဘာသားများအားလုံးကိုတရားစီရင်ခြင်းအမှုကိုပြုလုပ်လျက်ရှိပါတယ်အဖဗျာကောင်းငယ်တရားယုံမှာသာမတို့သည်အရောက်တန်းရင်ဆိုင်တိုက်လံရမှာဖြစ်တဲ့အတွက်ကြောင့်သားသမီးတို့ဒီအသက်တာမှာတို့ရှင်ကိုရှင်ဖျားနဲ့တူကောင်းဆုံးတိဆောက်နိုင်ဖို့ကိုရှင်ဖားပြမဆရာပါအဖဖျားတရားစီရင်ခြင်းပြီးဆုံးတဲ့အခါမှာကိုရှင်သခင်ခရစ်တော်ဒီဤလောကကဘာကိုကြွမြန်လာပြီဖြစ်ပါတယ်ကိုကြွလာတဲ့အခါမှာသားသမီးတို့ဒီဝမ်းပန်းတသာဖြင့်ကိုရှင်ဖျားရဲ့ခေါ်ဆောင်ရာနောက်ကောင်းငင်ရှင်မြို့တော်ကိုခရီးစဉ်ကိုအရောက်တိုင်းလိုက်ပါခံစားနိုင်ဖို့ရန်အတွက်ယနေ့မိမိရဲ့အသက်တာကိုကောင်းဆုံးစမ်းသပ်၍ကိုရှင်ဖျားရဲ့နိုင်ငံတော်ကိုဝင်စားနိုင်တဲ့သားသမီးများဖြင့်ယက်တင်နိုင်ခြင်းဖို့လုံကသားသမီးတို့ကိုအမြဲတမ်းနောက်ဘတော်တဲ့အားဖြင့်စီစဉ်ပြီးတော့စီရင်ပြီးတော့အသက်တာကိုရှင်သန်နိုင်သောတာမီများဖြစ်ပေါ်ရတဲ့လည်းမာသမီအကြောင်းတပါရသောသခင်ခရစ်တော်၏နာမတော်ကိုမြှုပ်ပြီးဆုတောင်းပါရဖာဗျာအာမင
Yeah.
mia tìm được quê xa phi vì lê
တန်တော်တိုက်ရှင်များကိုမင်္ဂလာနေ့ရက်လေးဖြစ်ပါစေလို့နှုတ်ခွန်းဆက်သားလိုက်ပါရစေ။တောတိုက်ရှင်များရှင်စကားပြေတာမင်္ဂလာအစီအစဉ်မှာအိမ်တော်ဤအကျိုးတည်ရောက်မှုဆိုတဲ့မင်္ဂလာသတင်းအကြောင်းလေးကိုတင်ပြပေးသွားမှာဖြစ်ပါရစေရှင်။လေးစားရတဲ့မိသားစုဝင်များတို့ရှင်လူအဖွဲ့အစည်းတစ်ခုမှာမိသားစုတွေပါဝင်ကြပါတယ်။မိသားစုရဲ့အိမ်တော်ဦးစီးတွေကလူအဖွဲ့အစည်းကိုတည်ထောင်ထားတာဖြစ်ပါတယ်။တောတိုက်ရှင်များရှင်နှလုံးကအသက်ရဲ့အခြေအမြင်ဖြစ်တယ်ဆိုပြီးကျန်းစာထဲမှာပါရှိပါတယ်။ဒါကြောင့်နှလုံးနဲ့တူတဲ့မိသားစုကလူအဖွဲ့အစည်းတစ်ခုရဲ့အခြေအမြင်ဖြစ်ပါတယ်။တော်တိုင်ရှင်များရှင်အနာကလူအဖွဲ့အစည်းတစ်ခုရဲ့ဒုတက်မှုဒါမှမဟုတ်စုံယုံမှုကယနေ့ကျမတို့ရဲ့သားသမီးလူငယ်တွေရဲ့အကျင့်စရိုက်အပေါ်မှာမူတည်နေပါတယ်။လူငယ်လေးတွေရဲ့အတတ်ပညာစီးပူးနေချိန်မှာလဲကောင်းတဲ့အလေးအကျင့်ရှိတာမိမိကိုယ်ကိုချုပ်တီးတာမူရစ်စေဝါရှောင်ကျင်တာဒီအရာတွေကိုမိဘတွေအနေနဲ့ပြုပြင်ပုံသွင်းပေးရမှာပဲဖြစ်ပါတယ်။ဒါဆိုရင်သက်ဆိုင်တဲ့လူအဖွဲ့အစည်းအနေနဲ့ဒုတက်ဖွံ့ဖြိုးလာပါလိမ့်မယ်။ကျမတို့ချီရတဲ့သားသမီးလူငယ်လေးတွေကိုလမ်းညွှန်ပေးတာဦးဆောင်ပေးတာကြီးကြပ်ကွက်ကဲပေးတာတွေမရှိဘူးဆိုရင်သူတို့လေးတွေဟာကိုယ်စိတ်အလိုကိုလိုက်တတ်တာကာမဂုဏ်လိုက်စားတာတတ်မှတ်တာထုတ်တည်မှုမရှိတဲ့လူအဖွဲ့အစည်းတစ်ခုဖြစ်လာပါလိမ့်မယ်။လေးစားရတဲ့တော်တိုင်းရှင်များရှင်။နောက်အချိန်မှဖြစ်ပေါ်လာမယ့်အနာဂတ်လူအဖွဲ့အစည်းကဒီနေ့လူငယ်လေးတွေရဲ့ပေါင်းတင်ဆက်ဆံမှု အကျင့်စရိုင်းနဲ့လိုက်နာတဲ့ကျင့်ဝတ်ကျင့်စဉ်တွေအပေါ်မှာမူတည်နေပါတယ်။လေးစားရတဲ့သောတရှင်များရှင်ကျမတို့ရဲ့လောကအိမ်တော်လေးကကောင်းကင်နိုင်ငံတော်ရဲ့ပုံစံနမူနာဖြစ်သက်ပါတယ်။အိမ်တော်တိုင်းကမြေကြီးပေါ်မှာရှိတဲ့ကောင်းကင်ငယ်လေးပမာချစ်ခင်ကျင်နာတတ်တဲ့သဘောကိုပြုစုပြောထောင်ပေးရမှာဖြစ်ပါတယ်။မိသားစုဝင်တဦးနဲ့တဦးပေါ်ဖိစီးနှိတ်ကွထားမှုမပြုသင့်ပါဘူး။မိသားစုဝင်တိုင်းရဲ့စိတ်ချမ်းသာမှုကမေတ္တာတရားနဲ့ကျင်နာမှုတရားကိုပြုစုပျိုးထောင်ပေးရမှာဖြစ်ပါတယ်။တရားဥပေါ်တရားမှန်ကန်တဲ့ယဉ်ကျေးမှုနဲ့ဆက်ဆံတာအလွန်အရေးကြီးလာပါတယ်။သောတရှင်များရှင်အများအားဖြင့်အိမ်တော်တစ်ခုရဲ့တာယာမှုဒါမှမဟုတ်မတာယာမှုကိုမိဘနှစ်ပါးတို့ကဖန်တီးကြပါတယ်။အမိနဲ့အဖတ်နှစ်ယောက်စိတ်တဘောကွဲလွဲမှုရှိတဲ့အခါသားသမီးလေးတွေစီကိုလည်းကူးဆက်တတ်ပါတယ်။ဒါကြောင့်မို့မိဘတွေအနေနဲ့မိမိတို့ရဲ့အိမ်တော်လေးတွေကိုထောက်ထားညတာရမှာဖြစ်ပါတယ်။ကျမတို့ရဲ့မိသားစုအိမ်တော်ဘဝလေးကရင်နဲ့မွေးကြိုင်တဲ့ပန်လေးဘဝကဲ့သို့မိမိပတ်ဝန်းကျင်ကိုတင်ပြန့်စေရမှာပဲဖြစ်ပါတယ်။အိမ်တော်ဦးစီးဖြစ်ကြတဲ့မိခင်ဒါမှမဟုတ်ဖခင်တို့ရဲ့နှလုံးသားထဲမှာစင်ကာရက်ဆက်တဲ့စိတ်တွေဝင်လာရင်တမန်တရားနဲ့အညီမိမိကိုမိမိဆုံးမလိုက်ပါစိတ်ကိုအမြန်ပြောင်းလဲလိုက်ရပါမယ်။လေးစားရတဲ့တော်တိုင်းရှင်များရှင်၊ကျမတို့ရဲ့အိမ်တော်လေးကိုကောင်းကင်ငယ်လေးပမာဖြစ်စေဖို့မိသားစုဝင်အချင်းချင်းတူဦးနဲ့တူဦးပေါ်မေတ္တာအကျဉ်းသာဆိုတဲ့စိတ်တဘောလေးကိုထားရှိလျက်ကမ္ဘာလောကကြီးကိုအလားဆင်ကြပါစို့လားရှင်။တော်တိုင်းရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေလို့ဆုတောင်းပေးလိုက်ရပါတယ်ရှင်။ကျေးဇူးတင်ပါတယ်ရှင်။
ရှင်များရှင်ကျမတို့ရဲ့ဗျာဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလျက်ရှိပါတယ်ရှင်တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်ទုံတင်ကြမြတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နဲ့သင်ကြမာရေးရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလေရှင်။သင်တန်းအလုံးဟာအခမဲ့သင်တန်းတွေဖြစ်ပါတယ်။ဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုံပြုလွှာချီးမြှင့်ပေးမှာဖြစ်ပါလေရှင်
။တော်တာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39 656 296 336နဲ့39 98 316694ကိုဆက်သွင်းနိုင်ပါတယ်။ဓာတိတော်အတန်းစာပေးစာဥထာဏာကိုအီးမေးလ်နဲ့ဆက်သွင်းနေဆိုရင်တော့ lalrawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဓာတိတော်အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွင်းနေဆိုရင်တော့ soesandar Facebook အကောင့်မှာဆက်သွင်းနိုင်ပါတယ်။
AWR မျောလင့်ချင်းတန်ကိုအားပေးနေတယ်သောတာရှင်များရှင်မျောလင့်ချင်းတန်မှာအကြောင်းအရာတွေကိုပုံမသိရှိပြီးဖုန်းနဲ့ဆက်သွယ်လိုပါက39 2539 3926 429နောက်ထပ်ဖုန်းတစ်လုံးအနေနဲ့39 688 464 689ကိုဆက်သွယ်နိုင်ပါတယ်ရှင်
သောတာရှင်များရှင် KSTA အာကခွန်ကျွန်းမှာ AWR မျောလင့်ချင်းအတံမြန်မာအစီအစဉ်များကိုအသံလွှင့်ခဲ့ခြင်းဖြစ်ပါလေရှင
် AWR မြွန်လင်းချင်းအတံကိုနာတော်တာဆင်ခဲ့ကြတော့တော်တာရှင်အရောက်တိုင်းပေါ်မှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းကြီးမင်္ဂလာတက်ရောက်ပါစေကိုစိတ်နှပြချမ်းမွှေးလန်းကြပါစေ Jesus တင်ပါတယ်ခင်ဗျာ